Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View America တန်ကနေ2016ခုနှစ် April 4ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line meter 19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်မဧသနာကျော်ပါ။အငင်းပွားဝယ်ဒုက္ခတဲ့အစီအစဉ်တရရအစီရီးယားဒုက္ခတဲ့တွေကပထမဆုံးအတုကတူရကီနိုင်ငံကနေပြီးတော့ဂျာမနီနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့စည်းဖို့ဒီကနေ့ပဲလွှတ်တော်မှာတင်ပြလိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်မခင်ပြထွေးရေ
။ဟုတ်ကဲ့ပါရှင်။စစောချားခဲ့ရတယ်လို့ပဲဒီကနေ့မှာပဲသမနာကလွတ်တော်မှာပြည်ထောင်စုဝန်ကြီးနှစ်ဦးပြည်ထောင်စုရှေ့နေကြုံနဲ့ပြည်ထောင်စုစင်ကျတုတ်ရဲ့အမည်စရင်းတွေကိုတင်သွင်းလိုက်ပါပြီဒီလိုတင်သွင်းလိုက်တာနဲ့ပတ်သက်လို့တော
့ဟိုသမရရောနောက်တော်စားစုကြီးအနေနဲ့ရောပေါ့ဗျာသူအသေးလေးလေ့လာပြီးတော့မှစီစစ်ပြီးတော့မှတင်တာဖြစ်တယ်လို့အဲ့တော့အငယ်ဦးချင်းကတော့ခုနကတော့အဲ့လိုပြောတယ်ဒါမှမဟုတ်အကောင့်ဆုံး
NLD အမျိုးသားလွတ်တော်အမတ်ဦးအောင်ကြည်ညိုပြောသွားတာပါမကြခင်မှာပြည်စုံနာဆင်နေပါတယ်တခါဆိုရသည့်လက်ထက်နိုင်ငံရေးအကျဉ်းသားလွတ်ပေးရေးတောက်ဆိုဆန္ဒပြပွဲအကြောင်းနောက်ဒီဆိုရသည့်လက်ထက်မှာအချစ်ပြတ်ချဆမှုတိုက်ဖြတ်ရေးပါရင်စတွင်ကျူပန်းနေပြီတည်းလဲဆိုတာတွေကိုလည်းမကြခင်မှာတင်ပြပေးသွားဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဲအေးတနာကျော်နဲ့ကိုဝင်းမင်းတို့ကတင်ပြပေးပါမယ်ရှင်
အငင်းပွားဝယ်ဒုက္ခတဲ့အစီအစဉ်တရရအစီရီးယားဒုက္ခတဲ့တွေကပထမဆုံးအထုပ်ဟာတူရကီနိုင်ငံကနေပြီးတော့ဂျာမနီနိုင်ငံကိုရောက်ရှိလာပါတယ်။ဒုက္ခတဲ့အဖြစ်နဲ့ခိုလုံမဲ့သူ16ဦးဟာဂျာမနီနိုင်ငံမြောက်ပိုင်းမှာရှိတဲ့ဟန်နိုဗာမြို့ကိုဒီကနေ့မနေ့မှပဲရောက်ရှိလာတာဖြစ်ပါတယ်။ဒီကနေ့ညနေမှာတော့နောက်ထပ်16ဦးအထုပ်ရောက်ရှိမှာပါ။တချိန်တည်းမှာပဲဂရီးနိုင်ငံလက်စ်ဘော့စ်ကျွန်းကနေပြီးတော့တူရကီနိုင်ငံကိုပြန်ပို့ခံရတဲ့ရွှေပြောင်းဝင်ရောက်သူတွေကတော့တမောရီနဲ့တူရကီကိုဆက်ရောက်သွားခဲ့ပါပြီ။တူရကီနိုင်ငံဒီကီလီမြို့ကိုတောင်အရှအများစုဖြစ်တဲ့ရွှေပြောင်းဒုက္ခသည်131ဦးရောက်ရှိသွားတာဖြစ်ပါတယ်။သူတို့ကိုမတ်ပုံတင်စီးရင်သွင်းတဲ့ဌာနကိုတဦးချင်းစီစောင့်ကြည့်ပြီးတော့ခေါ်ဆောင်သွားခဲ့ပါတယ်။လူခွင့်ရေးအဖွဲ့တွေဝေဖန်တာကိုခံနေရတဲ့ဒီဥရောပကိုတရားဝင်ရွှေပြောင်းဝင်ရောက်မှုတားဆီးရေးအစီအစဉ်ကိုဒီကနေ့အဲ့လိုမျိုးလှုပ်ဆောင်မှုတွေနဲ့စတင်ပြီးတော့အကောင့်ထဲပေါ်လိုက်တာလည်းဖြစ်ပါတယ်။ဥရောပတမက်ကနဲ့တူရကီနိုင်ငံတို့အကြားသဘောတူညီချက်အရဂရီးနိုင်ငံကိုရေလန်းကနေပြီးတော့တရားမဝင်ရောက်ရှိလာသူတွေခိုလုံခွင့်လျှောက်ထားတာမအောင်မြင်ဘူးဆိုရင်တော့တူရကီနိုင်ငံကိုပြန်ပို့ခံရမှာဖြစ်ပါတယ်။ဂရီးနိုင်ငံကနေပြီးတော့တူရကီကိုစီးရီးယားဒုက္ခသည်တစ်ယောက်ပြန်ပို့ခံရတိုင်းမှာတူရကီမှာရှိနေတဲ့ဒုက္ခသည်တစ်ယောက်ကို EU နိုင်ငံတနိုင်ငံကအခေါ်ယူမှာဖြစ်ပါတယ်။ဒါဟာတူရကီမှာအခြေစိုက်လှုပ်ဆောင်နေတဲ့လူကုန်ကူးအမျက်ထုတ်မှုတွေကိုတားဆီးဖို့ဖြစ်ပါတယ်။
ပနားမနိုင်ငံရှစ်နေအဖွဲ့တစ်ခုကနေလွှတ်ဝဲပေါက်ကြားခဲ့တဲ့အထောက်အထားတွေကကမ္ဘာမှာထင်ရှားပြီးချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးဆက်သွယ်ကောင်းသူတွေဟာပင်လျက်ချားငွေကြီးမတမာမှုတွေလုပ်ခဲ့တယ်လို့နိုင်ငံတကာစာနယ်ဇင်းသမားအဖွဲ့တစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။ပနားမနိုင်ငံ Mossack Fonseca ရှစ်နေအဖွဲ့ရဲ့ 17.5 သန်းအရေးအတွက်ထိအောင်များတဲ့အထောက်အထားတွေကိုအမည်မဖော်လိုသူတူက ICIJ လို့တူကခေါ်တဲ့Washington ချိဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ကိုလှုပ်ဝှက်ထုတ်ပေးခဲ့ပါတယ်။ဒီအထောက်အထားတွေအရလက်ရှိနဲ့အငိမ့်စားကမ္ဘာခေါင်းဆောင်တွေအပါအဝင်ကမ္ဘာတစ်ဝန်းကနိုင်ငံရေးသမားနဲ့အစိုးရရရှိပေါင်း140ဟာအခုလိုငွေကြေးမတမာမှုမှာပါဝင်ပတ်သက်ခဲ့တယ်လို့ဖော်ထုတ်ထားပါတယ်။ဒီထက်မှာ Iceland နိုင်ငံကဝန်ကြီးချုပ် David Gunnlaugsson, Ukraine သမ္မတ Petro Poroshenko နဲ့ Argentina နိုင်ငံသမ္မတ Mauricio Macri တို့လည်းပါဝင်ပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမာပူတင်နဲ့ပတ်သက်သူတွေအနေနဲ့လည်းနှစ်ပေါင်း40ကာလအတွင်းမှာနိုင်ငံရေးအခြားဘဏ်ငွေစည်းရင်းတွေကိုသုံးပြီးတော့အမေရိကန်ဒေါ်လာ2ဘီလီယံအထိတောင်လွှဲပြောင်းတွေလုပ်ခဲ့တယ်လို့အထောက်အထားတွေကနေကောက်ချက်ဆွဲလို့ရတယ်လို့ဒီသတင်းတောက်ဖွဲ့ကထုတ်ပြောတာပါပဲ။ဒါပေမဲ့ရုရှားစုအနေနဲ့တော့ဒီသတင်းတောက်တွေရဲ့ငွေကြေးပြောင်းလဲမှုဆိုင်ရာမေးခွန်းတွေကိုအခုချိန်ထိတုံ့ပြန်ဖြေဆိုခြင်းမရှိသေးပဲအခုလိုသတင်းတောက်တွေလုတ်လိုက်တာဟာရုရှားခေါင်းဆောင်တဲ့ပြည်သူတွေကိုသတင်းအချက်အလက်ဆိုင်ရာတိုက်ခိုက်မှုတွေလှုပ်လာတာဖြစ်တယ်လို့လူသိရှင်ကြားပြန်ဆက်ဆွဲခဲ့ပါတယ်။ဒီပနားမရှိနေဖွဲ့ထူထောင်သူတူဖြစ်တဲ့ Ramon Fonseca ကတော့အခုလိုသတင်းအချက်အလက်တွေကိုသတင်းစာနယ်ဇင်းသမားတွေစီဖောက်ချလိုက်တာဟာကြီးမားတဲ့ပြင်မှုဖြစ်တယ်လို့ပြင်သစ်အေဂျင်စီကိုပြောခဲ့ပါတယ်။ဒါပေမဲ့ဒီဖောက်ချလာခဲ့တဲ့အထောက်အထားထဲမှာအမေရိကန်အစိုးရကနေဆက်ဆွဲထားတဲ့ငွေကြေးမတမာမှုတွေဖြစ်တဲ့မက္ကဆီကိုမြို့စီဝါကွန်ကူးသူတွေနဲ့ ဟက်စ်ဘိုလာလိုကျန်းဖက်အဖွဲ့နဲ့မြောက်ကိုရီးယားနဲ့အီရန်လိုဆိုးဝါးတဲ့အစိုးရတွေနဲ့စီးပွားရေးတွဲလှုပ်နေတဲ့လူနဲ့ကုမ္ပဏီစုစုပေါင်း33ဘွဲ့ပါဝင်ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမှာလူသိမ်းပေါင်းများစွာအတွက်အကူအညီတွေထူးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောတဲ့ထိတ်ချုပ်ခံဒေတာတွေစီကိုအကူအညီတွေအတားအဆီးမရှိပေးပို့ခွင့်ပြုမယ်လို့ကတိပေးထားတဲ့အတိုင်းဆီးရီးယားအစိုးရကလုံမပေးဘူးဆိုပြီးတော့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတနင်္လာနေ့မှာပြောသွားပါတယ်။ HRW ကဒါရာယာနဲ့အရှိဒါရရာဒေတာတို့ကိုအဓိကထောက်ပြပြီးတော့ဆီးရီးယားအစိုးရကအဲ့ဒီနေရာတွေကိုပစ္စည်းတွေပို့ပေးခွင့်မရှိဘူးလို့ပြောပါတယ်။ဆီးရီးယားအစိုးရအနေနဲ့အဲ့ဒီထိန်းချုပ်ထားတဲ့ဒေတာတွေစီကိုအကူအညီတွေပို့ဆောင်ခွင့်အချက်ချင်းပြုဖို့တောင်းဆိုပြီးတော့ဝင်ခွင့်ပြုတဲ့အကူအညီမော်တော်ယာဉ်တန်းတွေဘောကနေပြီးတော့ပစ္စည်းတွေဖယ်ရှားပစ်တယ်လို့ကုလသမဂ္ဂကပြန်ပြောတဲ့ဖြစ်ရပ်ကိုလည်းအိရှာဒူလူကဝေဖန်တာပါဆီးရီးယားနိုင်ငံမှာ9နှစ်ကြာဖြစ်ပွားနေခဲ့တဲ့ပြည်ပခအဆုံးတရေကြိုးပမ်းပြီးတော့ကုလသမဂ္ဂဂျောင်းဝင်လှုပ်ဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအစ်စ်နဲ့အတူလွန်ခဲ့တဲ့သတင်းကားဘက်မှာစတင်တဲ့အပြစ်ခတ်ရက်စဲမှုနဲ့အကူအညီပေးရေးအဖွဲ့တွေကိုပို့ပြီးတော့ဝင်ရောက်ခွင့်ပေးမယ်ဆိုတာကိုအများကသတိနဲ့အကြိုဆိုခဲ့ပါတယ်အပြစ်ခတ်ရက်စဲရေးမှာ IS လို့အယ်ကာအီဒါနဲ့ဆက်ဆက်တဲ့နာဇရာတပ်ဦးလို့အဖွဲ့တွေမပါဝင်ပါဘူးတနင်္ဂနွေနေ့ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားမြောက်ပိုင်းကနာဇရာတပ်ဦးပြောခွင့်ရသူအဘူဖာရက်စ်အယ်ဆော်ရီနဲ့စစ်သွေးကြွအယောက်20မကတေဆုံးသွားတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အဲဒီလေကြောင်းတိုက်ခိုက်မှုကိုဆီးရီးယားဒါမှမဟုတ်ရုရှားကလှုပ်ဆောင်တာလို့ယူဆရကြောင်းသူတို့ကပဲပြောပါတယ်ရှင်
။လိုင်ဘီးရီးယားနိုင်ငံမှာတော့အီဘိုလာပိုးတွေ့ခဲ့တဲ့မိခင်တေဆုံးပြီးရပ်ပိုင်းတွင်မှာပဲသူရဲ့9နှစ်သားကလေးမှလည်းဒီပိုးတွေ့ခဲ့တယ်လို့ကျန်းမာရေးအရာရှိတွေကထုတ်ပြောလိုက်ပါတယ်။ Liberia နိုင်ငံမှာဒီ Ebola ပိုးကင်းစင်သွားပြီလို့ကြေညာခဲ့ပြီးလာပိုင်းတွေအတွင်းမှာဖြစ်တဲ့ပြီးခဲ့တဲ့အပတ်မှာပဲအသက်30အရွယ်ရှိတဲ့ဒီအမျိုးသမီးဟာ Monrovia မြို့တော်မှာတည်ဆုံသွားခဲ့တာပါ။ Liberia နိုင်ငံရဲ့အိမ်နီးချင်း Guinea နိုင်ငံမှာလူအနည်းဆုံး Guinea နိုင်ငံမှာလူအနည်းဆုံး4ဦးကိုဒီ Ebola virus ပိုးမချခင်ကပိုးကြောင့်တွေ့ရှိခဲ့ပြီးမချခင်ကတည်ဆုံခဲ့ပြီးအခုလိုဖြစ်လာခဲ့တာပါ။ Liberia နိုင်ငံ Ebola စီမံခန့်ခွဲစနစ်အကြီးအကဲဒုချမ်းမကြီးဝန်ကြီး Thobat Nyanswa ကအခုနောက်ဆုံးတည်ဆုံမှုဟာ Guinea နိုင်ငံကစကူးလာခဲ့တာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒါအပြင်သူကဆက်ပြီး Liberia နိုင်ငံချမ်းမကြီးစနစ်ကအရင်လိုမဟုတ်တော့ဘဲဒီ Ebola အနေရကိုအခုရင်ဆိုင်နိုင်တဲ့စွမ်းရည်ရှိထားပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စည်းဖို့ဒီကနေ့ပဲလွှတ်တော်မှာတင်ပြလိုက်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရင်အစိုးရလက်ထက်မှာဝန်ကြီးဌာန၉ခုရှိရာကနေပြီးတော့အခုခါမှာဝန်ကြီးဌာန၆ခုနဲ့ဖွဲ့စည်းမှာဖြစ်တဲ့အကြောင်းလွှတ်တော်မှာတင်ပြခဲ့တာပါ။အရင်ကထားရှိခဲ့တဲ့ဝင်ကြီးဌာနတွေကတချို့ကိုပေါင်းစည်းခဲ့ပြီးတော့သက်ဆိုင်ရာအလိုက်ပြန်လည်ပြီးတော့ဖွဲ့စည်းရမှာတော့လုံခြုံရေးနဲ့နယ်စပ်ရေးရာဝင်ကြီးဌာနလူမှုရေးဝန်ကြီးဌာန၊စီမံကိန်းနဲ့ဗန္နာရေးဝန်ကြီးဌာန၊စိုက်ပျိုးရေး၊မွေးမြူရေး၊တစ်တောနဲ့စွမ်းအင်ဝန်ကြီးဌာန၊လျှက်စစ်ဆက်မှုလက်မှုနဲ့လမ်းဘက်ဆက်သွယ်ရေးဝန်ကြီးဌာန၊စီပင်သားရရေးဝန်ကြီးဌာနအစတဲ့ဝန်ကြီးဌာန၆ခုသာထားရှိတော်မှာဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ကအလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။တိုင်းဝန်ကြီးတွေအနေနဲ့ NLD အဖွဲ့ဝင်မဟုတ်တဲ့ပြင်ပပညာရှင်တွေလည်းဖြစ်အရင်နိုင်ငံဝန်တန်းဟောင်းတွေလည်းဖြစ်တဲ့ဦးမြင့်တောင်ဦးဟန်ထွန်းတော်နီလာကျော်ဦးမမောင်စိုးနဲ့ NLD လွှတ်တော်ကိုယ်စားလှယ်အမတ်ဦးနိုင်ငံလင်းတို့ကိုဝင်ကြီးတွေဖြစ်နေရထားကြောင်းရှင်းနေကျုံဟောင်းဦးဟန်ထုကိုဦးရေကျုံစင်းစစ်ဟောင်းဒေါခင်တန်းလှကိုစင်းစစ်ကျုံအနေနဲ့ရထားတယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။လုံခြုံရေးနဲ့နယ်စပ်ရေးရာဝင်ကြီးဌာနကိုတော့တမတော်ကာကွယ်ရေးဦးစည်းချုပ်ကတိုက်ရိုက်ခံထားတဲ့ဗိုလ်မှူးကြီးခေအောင်ထွန်းကတာဝန်ယူသွားမှာဖြစ်ပါတယ်။ဒီကနေ့ဝင်ကြီးချုပ်တင်ပြလာသူတွေကိုလွှတ်တော်မှာကန့်ကွက်သူမရှိအတည်ပြုလိုက်တာကြောင့်ဒီလူတွေဟာမကြခင်မှာတက်ဆိုင်ရာဝင်ကြီးဌာနတွေမှာလာမဲ့9နှစ်သက်တမ်းအတွက်တာဝန်ထမ်းဆောင်ရတော့မှာဖြစ်ပေမဲ့လည်းဘယ်ဝင်ကြီးဌာနကိုဘယ်သူကတာဝန်ယူမလဲဆိုတာကိုတော့ဒီကနေ့လွှတ်တော်မှာတင်ပြခဲ့ခြင်းမရှိသေးပါဘူးရှင
်။တောင်တရုတ်ပင်လယ်တွင်ဖြစ်လာနိုင်တဲ့ပြဿနာတွေကိုချက်ချင်းတုံ့ပြန်နိုင်ရေးစီးလိချိမှုတွေကိုထောင်နဲ့ချီတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဩစတြေးလျထူးတပ်ဖွဲ့တွေနဲ့အတူစတင်လှုပ်ဆောင်နေပါပြီ။နှစ်စဉ်လုပ်တဲ့ဒီပူတွဲစစ်စင်ရဲ့လေ့ကျင့်မှုကိုအခုနှစ်မှာတော့တရုတ်နဲ့ရေပိုင်နဲ့တင်းမာမှုတွေပိုများလာတဲ့ဂျပန်နိုင်ငံက ကိုကိုကိုခုခံကာကွယ်ရေးတပ်တွေအနေနဲ့လည်းစောင့်ကြည့်လေ့လာသူဖြစ်ပထမဆုံးအချိန်ပါဝင်လာပါတယ်။ဒီစစ်စင်ရေးလေ့ကျင့်မှုမှာတောင်တရုတ်ပင်လယ်တွင်တရုတ်ရဲ့လှုပ်ရှားမှုတွေကိုဆန့်ကျင်ပြောဆိုလာနေပြီးတရုတ်နဲ့ရေပန်းနဲ့ငင်းပွားနေတဲ့ဖိလစ်ပိုင်ရဲ့မဟာမိတ်တွေလည်းဖြစ်တဲ့ဒီနိုင်ငံတွေအဓိကအခန့်ကဏ္ဍကနေပါဝင်နေပေမဲ့အခုစစ်စင်ရေးလေ့ကျင့်မှုဟာတရုတ်ပါဝင်ဗဲနိုင်ငံကိုမှရည်ရတာမဟုတ်ဘူးလို့တော့ထုတ်ပြောတာပါတယ်။ဖိလစ်ပိုင်စီးရေးလေ့ကျင့်ဒါရိုက်တာရေတပ်ဗိုလ်ချုပ်ကြီးအလက်ဇန်းဒါလော့ပက်စ်ကသတင်းတော်တွေကိုပြောရမှာအခုလိုထုတ်ပြောခဲ့တာဖြစ်ပြီးဒီစစ်စင်ရေးကြောင့်လုပ်ရည်ကံရည်အားနည်းနေတဲ့ဖိလစ်ပိုင်တပ်တွေအတွက်စွန့်ရင်နဲ့အင်အားကြီးမားတဲ့အမေရိကန်တပ်တွေနဲ့တွဲလို့ရတာအထောက်အကူဖြစ်လာစေတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီစစ်စင်ရေးမှာအမေရိကန်တပ်တွေကိုဦးဆောင်နေတဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဂျွန်ထူလန်ကလည်းအမေရိကန်အနေနဲ့တောင်တရုတ်ပင်လယ်ပြဿနာကိုကြော်လွှားနိုင်ဖို့ပါဝင်ဒီဒေသတွင်တည်ငြိမ်မှုကိုမြင်ကျင်တာပါလို့ထုတ်ပြောခဲ့ပါတယ်။ဒီဘူချိုကြီးတူလန်ကဆက်ပြီးအခုလိုစီးလက်ချင်ကန်တွေနှစ်ဆင်လုံးချင်းအပြင်ဒီတောင်တရုတ်ပင်လယ်တွင်ဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အတွက်အရေးပါလာတယ်လို့ဆိုပါတယ်။ဒါအပြင်ဒီဘူချိုကြီးတူလန်ကပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာအနေနဲ့လည်းဒီ၁၇ရက်ကြာလုံးမဲ့ဆက်စင်လက်ချင်မှုကိုလာလည်လာဖို့အတွက်ဖိလစ်ပိုင်နိုင်ငံကိုမချခင်လာဖို့ရှိတယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့ဒီစစ်စင်မှာအာဖဂန်နစ္စတန်မှာသုံးနေတဲ့ rocket တုံးကြီးစနစ်တွေကိုလည်းထည့်သွင်းလေ့ကျင့်သွားမှာဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာအကြမ်းဖက်မှုဝါဒတွေနဲ့အစွန်းရောက်အစ္စလာမ်တိုက်ဖျက်ရေးလုပ်ငန်းတွေကိုတိုက်ဖျက်မှုလှုပ်ဆောင်မှုအတွက်အစိုးရကအထိပ်ပိုင်းကနေပြီးတော့ထိန်းပြီးတော့လှုပ်ဆောင်နေရတဲ့အကျဉ်းထောင်တွေနဲ့အောက်ခြေလူလူတွေကနေပြီးတော့ဆက်ပြီးတော့လှုပ်ဆောင်ရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကအလဲအလက်ဝါဒီမွတ်စလင်တွေကပြောဆိုသွားပါတယ်။အင်ဒိုနီးရှားအစိုးရဟာအစွန်းရောက်အစ္စလာမ်တိုက်ဖျက်ချေမှုရေးလှုပ်ဆောင်ရမှာတိတ်ပြီးတော့နှေးကွေးပြီးဒီအစွန်းရောက်မှုကိုတိုက်ဖျက်တဲ့အစီအစဉ်ကလည်းဘျူရိုကရေစီစနစ်ကြောင့်နောက်ပြန်ဆွဲသလိုဖြစ်နေတယ်။အထူးသဖြင့်အကျဉ်းထောင်တွေမှာဖြစ်တဲ့သဘောထားတင်းမာမှုတွေကအစိုးရစရာဖြစ်တယ်လို့ဝေဖန်သုံးသပ်သူတွေကပြောပါတယ်။ဒီနေ့အစောပိုင်းကဂျကာတာမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ရမှာလူပေါင်း40ကျော်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတော့အကျဉ်းထောင်တွေထဲမှာရှိတဲ့အကြမ်းဖက်မှုနဲ့ပြစ်ဒဏ်ချခံနေရသူတွေနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာမိုးကြီးမှုကြောင့်လူပေါင်းအနည်းဆုံး45ဦးသေဆုံးခဲ့တယ်လို့နိုင်ငံမြောက်ပိုင်းကအရာရှိတွေကထုတ်ပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံဟိုက်ဘာပတ်တွန်ခွာပြည်နယ်ကခရိုင်များစွာမှာစနေနေ့ကနေစတဲ့မိုးကြီးမှုကြောင့်တောင်ကျရေကြီးလာပြီးအင်ခေါင်မိုးတွေပျက်စီးသွားခဲ့တယ်လို့သဘာဝဘေးနဲ့စီမံခန့်ခွဲအရာရှိတွေကထုတ်ပြောလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့ကြတာပါ။ View American တရဲ့တနင်္လာနေ့ညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။သတင်းဆောင်ပါတွေနဲ့ဆက်သွယ်မိမြတ်ချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရင်ဆုံးတော့လွှတ်တော်ဘက်ကသတင်းနဲ့စပါမယ်။ပြည်တော်စုဆိုရအဖွဲ့အထွေအသစ်ခန့်အပ်မဲ့ဝင်ကြီးတဲ့နှစ်ဦးနဲ့စင်းစစ်ချုပ်ရှီနီချုပ်အမိစင်းတွေကိုသမရဦးထင်ကျော်ကဒီကနေ့ပြည်တော်စုလွှတ်တော်မှာအမိစင်းတင်သွင်းပါတယ်။အမိစင်းတင်သွင်းခံရတဲ့ပုံကိုယ်တွေဟာအရင်အစိုးရဟောင်းမှာအကြီးတန်းအရာရှိတာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်တာကိုထောက်ပြပြီးတော့လူဟောင်းမူဟောင်းနဲ့အပြောင်းလဲကိုဖော်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဆက်သွယ်မိမြတ်ထားတဲ့မတ်တင်ကြီးထိုက်ကအပြည့်စုံပြောပြပါမယ်ရှင
်ပြည်တော်စုအစိုးရအဖွဲ့ရဲ့ပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးနောက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးအဖြစ်ဦးဖေစင်ထွန်းတို့ကိုခန့်အပ်ဖို့သမရဦးထင်ကျော်ကလွှတ်တော်ကိုအမြင့်ဆင်းတင်သွင်းပါတယ်သမရဦးထင်ကျော်တင်သွင်းတဲ့အစိုးရအဖွဲ့ဝင်ပြည်တော်စုဝန်ကြီးနှစ်ဦးနဲ့ရှင်းနေချုပ်တို့ကအရင်အစိုးရရဲ့အကြီးတန်းအရာရှိကြီးတွေဖြစ်ပါတယ်ဒီအပေါ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကအခုလိုတုံ့ပြန်ပါတယ်
ဒီလိုလာပြီးတော့ကျွန်တော်တို့เนาะဟိုဒီကျွန်တော်ဟိုတော့ဟိုသမရရောနောက်တော့စသုကြီးအနေနဲ့ရောပေါ့ဗျာသူအသေးလေးလည်လာပြီးတော့မှစီစစ်ပြီးတော့မှတင်တာဖြစ်တယ်လို့အဲ့တော့အငယ်ဦးဝင်းခင်ကတော့ခုနကတော့အဲ့လိုပြောတယ်လေဒါမှမဟုတ်အကောင့်ဆုံးနဲ့လက်ရှိရှိနေတဲ့အခြေအနေနဲ့အကိုက်အညီဆုံးလက်တော်ရေဆိုင်ရမယ်ဖြည့်ရှင်းရမယ်ဆောင်ရွက်ချက်တွေအကိုက်အညီဆုံးဖြစ်အောင်စီစစ်ပြီးတော့ရွေးချယ်သွားတယ်လို့ပဲကျွန်တော်တို့အဲ့လိုတော့ဟိုတုံ့တက်လေးရပါတယ်ဗျာ
ပြည်တော်စုရှင်းနေချုပ်အဖြစ်ဘိုးချုပ်ဟောင်းဒုတိယရှင်းနေချုပ်ဟောင်းဦးထွန်းထွန်းဦးနဲ့ပြည်တော်စုစီးရင်စစ်ချုပ်အဖြစ်ရန်ကုန်စီးပွားရေးတက္ကသိုလ်အငိမ့်စားပါမောက်ခါဦးမော်တန်းတို့ကိုသမရဦးထင်ကျော်ကအမည်စင်းတင်သွင်းပါတယ်။လျှက်စစ်နဲ့စွမ်းရည်ဝန်ကြီးဌာနရဲ့ပြည်တော်စုဝန်ကြီးအဖြစ်အရင်အစိုးရစွမ်းရည်ဝန်ကြီးဌာနရဲ့မူဝါဒပိုင်းဆိုင်ရာအကောင့်ထယ်ဖို့တဲ့အကြီးတန်းအရာရှိဟောင်းတဦးကိုပြန်လည်ခန့်အပ်မဲ့အရေးကြောင့်မူဝါဒဟောင်းအတိုင်းပဲဆက်လက်အကောင့်ထယ်ဖို့မဲ့အရေးစိုးရိမ်ချက်တွေရှိပါတယ်။တဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူ Eco Dev အဖွဲ့ကဦးဝင်းမျိုးသူကအခုလိုပြောပါတယ
်အဲ့တော့ NLD မှာလည်း NLD policy တည်ကြရှိတာဆိုတော့ဟိုကျွန်တော်မပြောတတ်ဘူးဟိုလက်ဖြေရအောင်လုပ်မယ်ဆိုတော့ရှိတာပေါ့ဒါပေမဲ့ဘလို့နည်းနဲ့ဆောင်ရမယ်ဆိုရဲ how ဆိုတော့သူတို့ရဲ့ဒီဟိုအဲ့မှာ manifestation နဲ့မှာတော့မတွေ့မိဘူးလို့ပဲပေါ့နော်အဲ့တော့
လက်ရှိဥဒိန်းစီရင်မူဝါဒကိုပဲဆက်ပြီးကောင်းဖြတ်ပေါ့မယ်အဲဒီလာတဲ့လူကလည်းအဲ့လိုမှန်ခဲ့ရင်တော့အရင်လိုထုံးလုံးကြီးအဟောင်းနဲ့ပဲတွားမယ်လို့အဲ့လိုပဲခံမှန်းရတာပေါ့
လျှက်စစ်နဲ့စွန့်အင်ဝင်ကြီးတဲ့လက်ထက်မှာအရင်အစိုးရဟောင်းလက်ထက်ကချမှတ်ထားတဲ့ကြောင်မီးသွေးအသုံးပြုလျှက်စစ်ထုတ်လုပ်မဲ့မူဝါဒကိုဆက်လက်အကောင့်ထဲဖော်လာမဲ့အနေအထားများရှိမလားဆိုတဲ့အပေါ်မှာလည်းတဘာဝပတ်ဝန်းကျင်အရေးဆောင်ရွက်သူတွေကြားမှာစိုးရိမ်မှုရှိပါတယ်။ဥဝင်းမျိုးသူကအခုလိုဆက်ပြောပါတယ်
။ပင်းစင်မူဝါဒကဒီ energy production ကိုเนาะကျွန်တော်တို့ဒီ coal power ကိုကျွန်တော်တို့ဒီကြောင်မီးတွေကနေပြီးတော့ထုတ်လုပ်တဲ့ပမာဏကိုကျွန်တော်တို့က 20% လောက်ပြီးသူတို့တင်ဖို့ကြိုးစားနေတော့ဒါမှမဟုတ်လေဒီကောင်ကိုပဲဟိုတွားတော့မယ်လို့စိတ်ပိုင်းဖြတ်ပြီးရင်တော့တကဘာလုံးကဟိုရေးဆွဲနေတဲ့ဒီကဘာကူရာလူလူကြောင်းလဲချင်းဆိုင်ရာပေါ့နော်အော်ကျွန်တော်တို့ဒီဒီနေ့လိုင်ရောညီထွေဖြစ်အောင်တော့ပြင်ဆင်ဖို့လိုတယ်ပေါင်းဝင်အောင်ကိုကအကြောင်းမီးသွေးကိုပဲရှို့ပြီးတော့လက်စစ်တပ်ယူတော့မယ်ဆိုရင်အကြောင်းမီးသွေးရှို့တာကိုကဘာလက်ခံအောင်လို့နော်အဲ့လိုမျိုးတရားဝင်လက်ခံအောင်လို့ပဲလုံးကြတော့ပေါ့ဗျာ
ပညာရေးဝန်ကြီးအဖြစ်အမည်စင်းတင်သွင်းခံရသူကတော့ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်မြို့သားပညာရေးဥပဒေစန့်ကျင်ဆန္ဒပြခဲ့မှုအတွင်းចောင်းသားတွေနဲ့တာဝန်ခံဆွေးနွေးခဲ့တဲ့ပညာရေးဝန်ကြီးဌာနရဲ့အကြီးအကဲအရာရှိတဦးဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဦးတုတကပြောပါတယ
်ဒါအရင်သူကစနစ်ထဲမှာလူကြီးတယောက်ဖြစ်ခဲ့တဲ့သူတော့အရင်စနစ်တုန်းကတော့သူကြီးဟိုကចောင်းသားအပေါ်မှာရောဆရာဆရာမတွေအပေါ်မှာရောသူတည့်ရတူတဲ့ကြောင်လုံးနိုင်သွားမရှိဘူးဆိုတော့သူပြီးရတယ်ပြောလို့ရတယ်ဒါပေမဲ့အခုအချိန်မှာတော့သူ့ကို NL ရနေပြီးတော့တာဝန်ခံလိုက်တဲ့အတွက်ပေါ့နော်သူဘယ်လိုပြုပြင်ကြောင်းလဲလို့လုံလုံးတော့သူကျတော့ကျွန်တော်တို့အစ်စ်ပြီးတော့ပြီးတော့လင်းထားခြင်းမရှိဘူးခင်ဗ
ျလက်ရှိမှာဒေါအောင်ဆန်းစုကြည်တာဝန်ယူထားတဲ့ဝန်ကြီးဌာန၄ခုတည်းကပညာရေးလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာန၂ခုကိုခွဲဝေပေးဖို့အတွက်သမရဦးထင်ကျော်ကပြည်ထောင်စုဝန်ကြီးနှစ်ဦးထပ်မံအဆိုပြုတာဖြစ်ပါတယ်။အမည်စင်တွင်တင်ခံထားရတဲ့ပြည်ထောင်စုဝန်ကြီးတွေရှေ့နေချုပ်နဲ့စင်းစစ်ချုပ်တို့ကတော့အင်္ဂါနေ့မှာကျင်းပမဲ့လွှတ်တော်မှာကန့်ကွက်သူမရှိရင်အတီးပြုတ်နိုင်မှာဖြစ်ပြီးလာမယ့်ဗုဒ္ဓဟူးနေ့လောက်မှာပြည်ထောင်စုအစိုးရအဖွဲ့ဝင်တွေအဖြစ်ဂရုသစ္စာပြုတ်နိုင်မှာဖြစ်တယ်လို့လည်းလွှတ်တော်အတိုင်းအဝိုင်းကပြောဆိုပါတယ်ရှင်။
ကြတော့ဒီပြည်ထောင်စုဝန်ကြီးနှစ်ဦးနောက်ပြည်ထောင်စုရှေ့နေချုပ်နဲ့ပြည်ထောင်စုစင်းစစ်ချုပ်တို့ရဲ့အမည်စရင်တွေကိုဒီကနေ့လွှတ်တော်မှာသမရကအစိုးတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့မတင်ကြီးထိုက်စူးစီးတင်ပြပေးသွားတာပါရှင်။အစိုးရတဲ့လက်ချက်မှာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးဆန္ဒပြပွဲအကြောင်းကိုလည်းပြောပြချင်ပါသေးတယ်။အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လွှတ်ပေးဖို့ဒီကနေ့ဒီနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့တက်ကြွလှုပ်ရှားသူတွေကရန်ကုန်မြို့မြို့တော်ခမ်းမရှိမှာဆန္ဒပြတောင်းဆိုခဲ့ကြပါသေးတယ်။မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတဲ့တက်လာပြီးတဲ့နောက်ပိုင်းနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်တောင်းဆိုတဲ့ပထမဆုံးအကြိမ်ဆန္ဒပြပွဲအကြောင်းကိုတော့ထိုင်းချီဆိုင်သတင်းတောက်မအီးမာကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံရေးအကျဉ်းသားများပြန်လွှတ်ပေးရေးပိုစတာများကင်ဆောင်ပြီးဆန္ဒပြခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေထဲမှာနိုင်ငံရေးအကျဉ်းသားဟောင်းများအများစုပါဝင်ပြီးအနည်းဆုံးထောင်တန်းနှစ်ကြိမ်ထက်မနည်းကြာခံခဲ့ရသူတွေတသက်တကျွန်းအထိကြာခံခဲ့ရသူတွေလည်းပါဝင်ခဲ့တာပါ။အစိုးရတဲ့လက်ထက်မှာတက်ကြွလှူရှားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ကြောင်း1500ချိန်ကြာခံခဲ့ဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းဥပမြင့်ကပြောပြပါတယ
်။ကျွန်တော်တို့ဖြစ်စေချင်တာတွေကတော့ဒီနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ပေးဖို့ပေါ့နော်။အဲ့ဒါကိုအဓိကထားပြီးတော့ကျွန်တော်တို့ပြရခြင်းဖြစ်ပါတယ်ခင်ဗျာ။အော်ထောင်ထဲကဝေဒနာလေးကိုလည်းကျွန်တော်က၅ချိန်ရှိပါပြီ။နောက်ထောင်ထဲကဝေဒနာလေးကိုလည်းကျွန်တော်တို့ကနားလေဆုံးပါ။သင်ချခံရတဲ့ဒီမတရားတဲ့အမှုတွေနဲ့ပေါ့နော်။ပုံမှန်တွေနဲ့တက်ခံထားတဲ့လက်ရှိလဲခံစားနေရတဲ့နေမျိုးစင်းတို့နော်ဦးလာတို့တင်ထုတ်ပိုင်းတို့တော့ចောင်းသားတွေရောပေါ့နော်လွမြောက်ပေးဖို့ပေါ့နော
်အစိုးရတက်ကိုစန့်ကျင်တဲ့သဘောနဲ့ဆန္ဒပြတာမဟုတ်ပေမဲ့လူမှုဆန္ဒကိုသိရှိစေဖို့အတွက်ရည်ရွယ်ခဲ့တာဖြစ်တယ်လို့လဲဥပမြင့်ကပြောပြပါဗျာ
။ဆန္ဒပြတယ်ဆိုတာကို NLD ကခေါင်းဆောင်နေဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်တို့ဥပဒေဦးတို့ကနားလည်ပြီးသားပါခင်ဗျာ။ဆန္ဒပြတယ်ဆိုတာပြည်သူရဲ့လိုအပ်ချက်နဲ့ဒီလိုရဲ့နင့်နာချက်တွေကိုပြတာပါခင်ဗျ။အဲ့ဒါဟာအစဉ်အမြဲအမြဲတမ်းရှိနေပါပါပဲခင်ဗျ။ဒီလိုရဲ့ရင်ထဲမှာရှိနေတာတွေကိုဆန္ဒပြတဲ့အခါကျရင်ကျွန်တော်ကအစိုးရကိုစင်းခိုင်းတာမဟုတ်ပါဘူးခင်ဗျ။ NLD စင်းရမယ်၊ဒေါ်အောင်ဆန်းစုကြည်စင်းရမယ်၊ဦးတင်ဦးစင်းရမယ်ဆိုတဲ့ပုံစံမျိုးတွေကျွန်တော်ကဆန္ဒပြခဲ့တာမဟုတ်ပါဘူး။အမှန်မှန်တော့သူတို့ကိုလည်းကျွန်တော်ကယုံကြည်မှုရှိပါတယ်။ဒီနိုင်ငံရဲ့အကျဉ်းသားတွေကိုအများဆုံးလွတ်မြောက်အောင်သူတို့ရှိမှရှိနေတဲ့စေတနာကျွန်တော်တို့တောင်မှပိုလေးအောင်မယ်လို့ကျွန်တော်တို့ကယုံကြည်နေပါတယ်ခင်ဗျာ။ဒါပေမဲ့သူတို့ဟာကာလွန်ကျော်ဖို့အခက်အခဲရှိနေတယ်ဆိုတာလည်းကျွန်တော်တို့ယုံကြည်ကြပါတယ်ခင်ဗျာ။ကျွန်တော်တက်တဲ့ကြုံကိုကြားခဲ့ပါတယ်ခင်ဗျာ။ရှင်းလင်းလောက်နေနေခဲ့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ရင်ထဲမှာဘာရှိလဲဆိုတာကျွန်တော်တို့မှာ ပြရမယ့်စာပေါင်းရှိပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ပြခဲ့ရတာဖြစ်ပါတယ်
မြန်မာနိုင်ငံမှာနိုင်ငံရဲ့ကျင်းသားတရားခန့်ကျန်နေသေးတယ်လို့အမှုရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း400ကျော်ဟာလည်းအချင်းထောင်နေထဲမှာရှိနေသေးတယ်လို့အမှုကြောင့်တင်းရှောင်နေရတဲ့ចောင်းသားလူငယ်တွေလည်းရှိနေကြသေးပါနိုင်ငံရဲ့အချင်းသားတွေလွတ်မြောက်ရေးဟာကာလုံရဲ့သဘောတူညီမှုတွေလည်းပါဝင်ရမှာဖြစ်တယ်လို့ကာလုံထဲမှာတော့2008ခုနှစ်ဖွဲ့စည်းပုံအရစစ်တပ်ရဲ့အောက်မှာရှိတဲ့ဝင်းကြီးဌာနတွေကတာဝန်ရှိသူတွေပါဝင်နေတာကြောင့်ကာလုံရဲ့သဘောတူညီချက်တွေလည်းရရှိဖို့လိုအပ်တယ်လို့ဆိုပါရတယ်။2013ခုနှစ်ဒီဇင်ဘာလ30ရက်နေ့ထုတ်နိုင်ငံတော်သမရယုံကြည်ညာချက်အမိတ် 51 အရာဆိုရင်နိုင်ငံရေးအကျဉ်းသားများနဲ့တရားရုံးကနေအမှုရင်ဆိုင်နေရသူများအလုံးကိုအမှုပိတ်သိမ်းလွတ်မြိတ်ထုတ်ပြန်ခဲ့တဲ့ဥပမာတွေရှိခဲ့တာကြောင့်သမရသစ်လက်ထက်မှာအဲ့ဒီလိုပုံစံမျိုးနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးလှုပ်ဆောင်လို့ရတာကြောင့်လည်းနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ရေးကိုတောင်းဆိုကြတာဖြစ်တယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်ရှင်
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရအသစ်နဲ့လွတ်တော်တို့ရဲ့ရပ်ပေါင်းတရားတက်တန်းတွင်ဖမ်းဆီးခံထားရတဲ့တက်ကြွလှုပ်ရှားသူတွေကိုပြန်လွှတ်ပေးဖို့လက်နက်ကင်တိုက်ပွဲတွေရပ်ဖို့စတဲ့လူ့အခွင့်အရေးနဲ့ပြည်တွင်းညီညာရေးကိစ္စတွေကိုအကောင်အထည်ဖော်ဖို့ပြည်တွင်းပြည်ပကတိုက်တွန်းနေပါတယ်။ကျွန်တော်တို့သောတာရှင်တွေအနေနဲ့ရောနိုင်ငံရေးလူမှုရေးစီးပွားရေးစတဲ့ကဏ္ဍတွေကဘယ်နေရာတွေမှာဦးစားပေးဖြည့်ရှင်းစေချင်ကြပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-5-5-5 လေးကိုဆက်သွယ်ပြီးခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ဒါရိုက်လေလံအစီအစဉ်ကနေကြိုဆိုပါခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မတိုင်ခင်မှာသောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အစိုးရတစ်လက်ထက်မှာဒီအချင်းပြက်ချဆမှုတိုက်ဖြတ်ရေးဘာရီကျိုးပတ်နေတယ်လဲဆိုတာကိုတလဲတင်ပြပေးချင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတစ်လက်ထက်မှာအာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ဖို့ရည်ရဲတဲ့အနေနဲ့အစိုးရဝန်ထမ်းတွေဒီကြက်ငွေ1000ကျပ်ထပ်ပို့ပြီးတော့လက်ဆောင်မယူဖို့တားမြစ်လိုက်ပါတယ်။နိုင်ငံတော်သမရယုံဝင်ကြီးဒေါက်ဆန်းစုကြည်ကနေထုတ်ပြန်လိုက်တဲ့ဒီလမ်းညွှန်ချက်ဟာနှစ်ပေါင်းများစွာယိုယွင်းနေတဲ့အစိုးရရန်နီယာကိုပြင်ဆင်ဖို့ရည်ရွယ်မှန်ပေမဲ့အချင်းပြက်ချဆမှုတွေအမြင့်ပြတ်ဖို့အတွက်ကတော့ဒီထက်ပိုပြီးတော့ဆောင်ရွက်ဖို့လိုအပ်လိမ့်မယ်လို့တုံ့တက်သူတွေကလည်းထောက်ပြပြောဆိုကြပါတယ်။အပြည့်စုံကတော့မတ်စုမွန်ကပြောပြပေးပါမယ်ရှင
်။ဟုတ်ပါတယ်။နိုင်ငံရဲ့လူမှုရေးစီးပွားရေးတရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အတွက်အခက်ရလိုက်စားမှုနဲ့အကျင့်စာလိုက်တာပြက်ပြားမှုအချိန်တိုတွင်းလုံးဝပျောက်သွားစေဖို့ဆိုပြီးမြန်မာငွေ2000ကျပ်ထပ်ပို့ပြီးလက်ဆောင်ပစ္စည်းမယူရဆိုတဲ့လမ်းညွှန်ချက်ကိုနိုင်ငံတော်သမ္မတရုံးဝန်ကြီးဒေါအောင်ဆန်းစုကြည်ကပထမဦးဆုံးလက်မှတ်ထိုးပြီးဧပြီလ1ရက်နေ့မှာဗဟိုရုံးတွေပြည်အောင်စုဝန်ကြီးဌာနတွေနဲ့ပြည်နယ်တွေကိုထုတ်ပြန်လိုက်ပါတယ်။အကျင့်ပြက်ချစားမှုကိုပြက်ပြက်သားသားကင်တွယ်မယ်ဆိုတဲ့ကြွေးကြော်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အခက်ရလိုက်စားမှုတိုက်ဖြတ်ရေးခြေလှမ်းသစ်အဖြစ်ကြိုဆိုပေမဲ့လို့ဒီလိုမျိုးလက်ဆောင်ပစ္စည်းတွေကိုကန့်သက်တာထက်နိုင်ငံတော်အဆင့်စီမံကိန်းစီမံချက်တွေမှာလုံပိုင်ခွင့်တွေကိုဥပဒေနဲ့လက်တလုံးချဆောင်ရွက်နေတာကိုအဓိကထားဖော်ထုတ်တင်တယ်လို့မြမရေးလေးလာသူဥအောင်သူငင်းကထောက်ပြပါတယ
်ဒီဝန်ထမ်းတွေလက်စားတယ်ပေါ့နော်အခုလက်ဆောင်ပစ္စည်းဆိုင်ရာလူဝါဒပေါ့ဆိုတော့အဲ့ဒါကကျွန်တော်တို့ခေါ်တာ petty corruption လို့ခေါ်ပါတယ်ဆိုတာကအစည်းအစားလက်စားမှုပေါ့နော်ဆိုတော့တကယ်တကယ်လက်စားမှုဖြစ်တာကအကြီးဒီလူဝါဒဘိုင်းဆိုင်ရာဒီမှာဖြစ်တာပါတချို့တွေကအစိုးရမူဝါဒကိုပါပါလေးလှည့်လိုက်တယ်ဆိုတော့အဲ့ဒီပုံမှာအကြီးအစားသွားတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့ဒါတွေကပိုရေးကြီးပါတယ်ဆိုတော့အဲ့လိုမျိုးမူဝါဒအပေါ်မှာလက်စားတဲ့ဟာမျိုးကိုဆက်ပြီးတော့ကန့်ကွယ်ဖို့လိုအောင်ပဲရှင်းတယ်ခင်ဗျာ
အစိုးရအတွက်ကိုဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ဘက်ကမြန်မာနိုင်ငံတွင်းအကျင့်ပြက်ချဆမှုလုံးဝကင်းစင်အောင်ပါတီဝင်တွေရောလွှတ်တော်ကိုယ်စားလှယ်တွေကိုရောအခက်ရလိုက်စားရင်ထောင်ဒဏ်အထိမှတ်လောက်အောင်အပြစ်ပေးမယ်လို့ပြက်ပြက်သားသားပြောဆိုထားပြီးတဲ့နောက်မှာအခုသူတမရာယုံပြည်တော်စုဝင်ကြီးဖြစ်လာချိန်မှာပြည်내နဲ့တိုင်းဝင်ကြီးတွေစီကိုအခုလိုလမ်းညွှန်ချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ဥပဒေပညာရှင်ဦးသိန်းတန်းဦးကလည်းတနိုင်ငံလုံးတိုင်းတာနဲ့အကျင့်ပြက်ချဆမှုကိုအရေးတကြီးတိုက်ဖြတ်ဖို့ဆိုရင်အရင်အစိုးရလက်ထက်ကမိမိနဲ့လက်တင်ရာကိုပိုင်အကျိုးစီပါအတွက်လုတ်ကင်ဆောင်ရွက်ခဲ့တဲ့အများပိုင်စီမံကိန်းတွေလုတ်ကွက်တွေလုတ်ပိုင်ခွင့်တွေချပေးထားတာတွေကိုလည်းပြန်သုံးသပ်တင်တယ်လို့ရှုမြင်ပါတယ
်ကျွန်တော်ကတော့ပြက်ပြက်သားသားအခုရာစီမံချက်တွေကိုအကုန်လုံးပြန်ပြီးတော့ review လုပ်တယ်လို့ထင်တယ်မြင်သာတင်ချအောင်လူလူကိုလည်းချပြတင်တယ်ရန်ကုန်မြို့တင်စီမံကိန်းဘာဘာညာတာကစီမံကိန်းကွာကာနီလေးကိုဇော်ရော့တဲ့ဇီးဇီးပန်းမှောက်ပြီးတော့လမ်းနေပြင်းတရားတွေစောက်စီမံချက်တွေလုတ်ကွက်တာဒါတွေလည်းပြန်သုံးသပ်တင်တယ်လို့ထင်တယ်ဗျအဲ့ဒီမှာလက်ပြီးလိုက်ကြည့်ရအဲ့ဒီမှာပေါ်မှာနော်လေလံပြစ်ခဲ့ကြတယ်ဗျစောက်တရားမြို့နယ်က ကယ်အထင်ကြီးရနေရာကြီးကိုတောက်ကျန်းကျန်းသေးဒိန်းတရားတွေကတော့လောက်သွားကြတဲ့ကိစ္စတွေရှိတယ်။ဒါတွေကတော့တိုင်းပြည်ရဲ့ဘာနာရေးနဲ့ပတ်သက်တဲ့အတွက်ခွင့်ပြုချက်ခွင့်လွှတ်ချက်မပေးသင့်ဘူး။ဒီစီမံကိန်းတွေကိုလည်းပဲတိတိကျကျပြတ်ပြတ်သားသားအစိုးရဖွဲ့တရားလုံးအနေနဲ့ပြန်လဲစီစစ်တင်တယ်၊လွှတ်တော်ကလည်းတင်ပြစီစစ်တင်တယ်၊လူလူကလည်းတင်ပြတင်တယ်။အဲ့ဒီတွေးရှိချက်အပေါ်မှာတော့ဥပဒေနဲ့အညီပြတ်ပြတ်သားသားရယူခြင်းလို့ကျွန်တော်ဆက်နေ
။ဒီလမ်းညွှန်ချက်ထဲမှာလက်ဆောင်ပစ္စည်းတွေတဲ့ငွေကြေးနဲ့တန်ဖိုးရှိတဲ့ပစ္စည်း၊ရွှေငွေ၊လေးရင်လက်မှတ်အခမဲ့တဲခိုကအခမဲ့စားတော့ခအခန့်ကျွေးမှုချင်းခေါက်သီးအသင်းဝင်ကြီးတွေပါအကျုံးဝင်တယ်လို့ဆိုထားပါတယ်ကိုတောင်ဝင်ထားတဲ့ယာရုလုတ်ပိုင်ခွင့်ကနေအကျိုးခံစားခွင့်ရသွားစေမဲ့သူတွေစီကလက်ဆောင်ပစ္စည်းလုံးဝလက်မခံရလို့လည်းပါရှိပါတယ်မြမကျက်ငွေကျက်2000ခွဲထက်မပိုတဲ့လက်ဆောင်ပစ္စည်းကယူခွင့်ရှိပေမဲ့လို့တစ်နှစ်လုံးမှာတော့မြမကျက်ငွေတန်ဖိုးတသိန်းထက်မပိုစေရလို့လည်းပြောထားပါတယ်အရင်ဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့မြမကျက်ငွေ3သိန်းထက်မပိုစေရလို့ဆိုထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုတော့ငွေတန်ဖိုးကျက်သိမ့်ထက်မပိုတဲ့လက်ဆောင်ပစ္စည်းနောက်တရားဝင်ကိစ္စအတွက်ခရီးသွားလာဇယိတ်ပညာသင်စုစေဝါကုသဇယိတ်တွေကိုဒါလက်ခံရမယ်ဆိုပြီးပြောထားတယ်လို့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတွေကိုပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းဦးစည်းရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်တွေကနိုင်ငံတော်သမ္မတရုံးဝင်ကြီးကိုအမြန်ဆုံးတင်ပြဖို့ကိုလည်းလမ်းညွှန်ထားပါတယ်ရှင
်ဒါကတော့ဒီအစိုးရတဲ့လက်ထက်မှာအချင်းပြတ်ချစားမှုတိုက်ဖြတ်ရေးစတင်ကြိုးပမ်းဆောင်ရွက်နေတဲ့အခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြပေးသွားတာပါရှင် View American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေတာပါ Tomorrow ရဲ့အစီအစဉ်တွေကိုတော့ညနေ 9:00 နာရီထိဆက်ပြီးတော့ထုတ်လည်ပေးသွားမှာဖြစ်ပါတယ်ဒီကနေ့ညနေခင်း Radio အစီအစဉ်ပြီးပြီးချင်းညနေ 9:00 နာရီကနေ 9:00 နာရီခွဲမှာတော့ View TV သင်းလွှာအစီအစဉ်ကိုလည်းတိုက်ရိုက်ထုတ်လည်ပေးပါတယ် Asia Set 7 ဂျူရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ View ရဲ့ Internet Website လိပ်စာburmese.voanews.com နဲ့ VOAD Facebook စာမျက်နှာတွေမှာလည်းဒီထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းလိုက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ဒီ YouTube နဲ့ Facebook စာမျက်နှာတွေမှာလည်း VOA စီစဉ်တွေကိုနားဆင်လို့ရပါတယ်ရှင်။အခုသတင်းချင်းချုပ်ကိုမတ်အေးတနာကျော်ကတလက်ကြင်ညာပေးပါဦးမယ်ရှင
်။ပနမနိုင်ငံကဥရေကုမ္ပဏီတစ်ခုကနေပြီးပေါက်ကြားတဲ့စာရွက်စာတမ်းတွေအရနိုင်ငံရခြားဗန်တွေမှာပိုင်ဆိုင်မှုငွေကြေးတွေဖွက်ထားတဲ့အခွန်ရှောင်းပြင်သစ်နိုင်ငံသားတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ပြင်သစ်သမ္မတကပြောသွားပါတယ်။ပနမနိုင်ငံကဥရေအကျိုးဆောင်အဖွဲ့ကနေပြီးလှုပ်ဝဲပေါက်ကြားခဲ့တဲ့အထောက်အထားတွေအရကမ္ဘာမှာထင်ရှားပြီးချမ်းသာကြွယ်ဝသူတွေနဲ့နိုင်ငံရေးအဆက်အသွယ်ကောင်းသူတွေဟာပြင်လဲရခြားမှာငွေကြေးမတမာမှုတွေလုပ်ခဲ့တယ်လို့နိုင်ငံတကာသတင်းစာနယ်ဇင်းအဖွဲ့ကသတင်းထုတ်ပြန်တာဖြစ်ပါတယ်။ပနမနိုင်ငံအိရှိနေအဖွဲ့ရဲ့7.5 သန်းအရေးအတွက်ထိများတဲ့အထောက်အထားတွေကိုအမည်မဖော်ပြလိုသူတူကICIJ လို့တူောက်ခေါ်တဲ့ဝါရှင်တန်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ကိုလှုပ်ဝက်ပေးခဲ့တာဖြစ်ပါတယ်။ Liberia နိုင်ငံမှာ Ebola ပိုးတွေ့ခဲ့တဲ့မိခင်သေဆုံးပြီးတော့ရပ်ပိုင်းအတွင်းမှာပဲသူ့ရဲ့9နှစ်သားကလေးမှလည်းဒီပိုးတွေ့ခဲ့တယ်လို့ကျန်းမာရေးအရာရှိတွေကထုတ်ပြီးတော့ပြောကြားလိုက်ပါတယ်။ Liberia နိုင်ငံမှာ Ebola ပိုးကင်းစင်သွားပြီလို့ကြေညာပြီးလပိုင်းအတွင်းမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာအသက်30ရှိတဲ့အဲ့အမျိုးသမီးကသေဆုံးသွားခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းဖြစ်လာနိုင်တဲ့ပြဿနာတွေကိုချက်ချင်းတုံ့ပြန်နိုင်ရေးအတွက်စည်ရေးလေ့ကျင့်မှုတွေကိုထောင်ထဲချတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဩစတြေးလျအထူးတပ်ဖွဲ့တွေနဲ့အတူစတင်ပြီးတော့လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီနှစ်စဉ်လုပ်တဲ့ပူးရဲစည်ရေးလေ့ကျင့်မှုကိုအခုနှစ်မှာတော့တရုတ်နဲ့ရေပိုင်နဲ့တင်းမာမှုဖြစ်နေတဲ့နေရာမှာလုပ်တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဲအေးသနာကျော်ကြီးညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရေမှုကမက်ဆူမှုဖြစ်ပြီးအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ကျွန်မခင်ပြူထွေးပါရှင်။ View American တန်ရဲ့တင်းလာနေညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုကနေအတန်းလွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှာကျွန်တော်တို့ပြန်ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.